Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ15ရက်တနင်္လာနေ့ညနေခင်း 6:00 ခွဲနဲ့ 9:00 ဒီစီစဉ်တွေကိုလိုင်းတိုမီတာ7925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနင်္ဂလာပါဒီကနေ့အစီအစဉ်တွေတာဝန်ရုပ်တင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါလူမျိုးရေးခွဲခြားသူမဟုတ်ပါဘူးလို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်အီရန်မြို့တော်ဘက်ကရက်မှာတော့အသေးကံဘုံခွဲတိုက်ခိုက်ခံရတာကြောင့်လူပေါင်း26ဦးသေဆုံးရပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခိုလုံနေရသူတွေကိုပြန်လည်လက်ခံရေးလုပ်ငန်းစဉ်အတွက်မြန်မာဘက်ကအစင်သင့်ပြင်ထားပြီလို့ပြောဆိုလိုက်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးမှာပါ
။ကောင်းပါပြီရှင်။ပြည်ထောင်စုငင်းကြဲရင်ညီလာခံ23ရာစုပင်လုံတတရအစည်းအဝေးကိုဒီလကောင်မှာကျင်းပဖို့ရည်ရွယ်ထားပေမဲ့ဆောင်ရွက်ရမယ့်လုပ်ငန်းတွေမပြီးပြတ်သေးတာကြောင့်ဖြစ်နိုင်ခြေအလားအလာနှဲနေရဲဆိုတဲ့သတင်းမှကြားမှာကတော့
ပဲကိစ္စမဆိုပါဗျာဒါ NC နဲ့ပတ်သက်နေဆိုင်နဲ့ပတ်သက်လာရင်တော့နှုတ်နှစ်ဖက်ကြည့်ကြည့်လဲလဲဖြစ်ပြီးတော့နှုတ်နှစ်ဖက်သဘောတူထားတဲ့ပုံစံဒါလည်းဖြစ်နေပါဘူး။အဲ့လိုမှနားလည်မှုမရှိဘူး
ညီကြရေးဆွေးနွေးမှုပူရက်ကော်မတီ UPDJC ကအတွင်ရေးမှုဆိုင်ကြော်ညွှန်ပါရှင်အပြည့်စုံကတော့တရင်တွေအပြည့်မှာကြားကြမှာပါဒါအပြင်မွန်အမျိုးသားလုံးကိုစားပြုပါတီထွက်ပေါ်လာဖို့မွန်နိုင်ငံရဲ့ညီလာခံမှဆုံးဖြတ်လိုက်တဲ့တရင်နဲ့နိုင်ငံတကာတရင်ဆောင်မမှာတော့အာရဗ်နယ်ဦးလှူရှာမှုလို့ခေါ်တဲ့လွန်ခဲ့တဲ့ခုနှစ်နှစ်ကတူနီရှားနိုင်ငံအာနာရှင်အစိုးရကိုစန့်ကျင်ဆန္ဒပြပွဲနောက်ပိုင်းပြည်သူတွေရဲ့ဘဝတိုးတက်မလားလို့ဆန္ဒပြပွဲတွေတကြော့ပြန်ဖြစ်လာနေတဲ့အကြောင်းတွေကိုကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးအတရင်တွေကိုမှတ်တင်ကြီးထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါဦးရှင်
ဟီတီအယ်ဆာဘီရိုနဲ့အာဖရိကကရွှေ့ပြောင်းဝင်ရောက်လာသူတွေကိုညစ်ပတ်ဆုတ်ပြတ်နေတဲ့နိုင်ငံတွေကလာသူတွေအဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုခဲ့ကြောင်းသတင်းတွေထွက်ပေါ်လာပြီး၃ရက်အကြာမှာတော့အမေရိကန်သမ္မတကသူဟာလူမျိုးရေးခွဲခြားသူမဟုတ်ဘူးဆိုပြီးမနေ့တနင်္ဂနွေနေ့ကညင်းဆိုခဲ့ပါတယ်ဖလော်ရီဒါပြည်နယ်ကသမ္မတပိုင်နယ်မာအေလာကိုအပန်းဖြေအိမ်ရမှာသတင်းထောက်တဦးရဲ့မိကုံးကိုဖြေချထားမှာတော့ခမရတွေ့ဆုံမင်းမြန်ခဲ့သည်မြတဲ့မှာကျွန်တော်ဟာလူမျိုးရေးခွဲခြားမှုမရှိဆုံးသူတူဖြစ်တယ်လို့ပြောဆိုခဲ့တာပါလူမှုကြီးကြပ်ရေးနဲ့ပတ်သက်ပြီးအမေရိကန်သမ္မတအင်ဘူရောကစီဝေးပွဲအတွင်းအခန်းတွင်းမှာရှိနေသူတချို့အဆိုအရအမေရိကန်အနေနဲ့ဟီတီအယ်ဆာဗေတိုနဲ့အာဖရိကကရွှေ့ပြောင်းဝင်ရောက်သူတွေကိုဘာကြောင့်ဝင်ခွင့်ပေးနေတယ်လဲလို့သမ္မတထရန့်ကမေးမြန်းခဲ့ပြီးသူ့အနေနဲ့နော်ဝေလိုနိုင်ငံတွေကိုပို့ပြီးတော့လိုလားတယ်လို့ပြောခဲ့တယ်လို့ဆိုပါတယ်။ရွှေ့ပြောင်းဝင်ရောက်သူတွေနဲ့ပတ်သက်လို့ယုံရင်ကြမ်းတမ်းတဲ့အုံနှုံတုံးခဲ့တယ်ဆိုတဲ့အပေါ်သမ္မတကညင်ပါတယ်။ဒါပေမဲ့သမ္မတအင်ဖြူတော်ကတော့ညင်းဆိုခဲ့တာမရှိပါဘူး။ဟီတီနဲ့ပတ်သက်လို့ရရန်ဆိုင်ဆိုင်မပြောခဲ့ဘူးလို့သမ္မတကနောက်ပိုင်းမှာ Twitter လူမှုကွန်ရက်မှာရေးသားပါတယ်။ Democratic ဘက်ကလှုပ်ကြံဖန်တီးမှုဖြစ်တဲ့ဟီတီလူမှုနယ်ဆက်ဆံရေးကောင်းတဲ့အကြောင်းအယုံကြည်မရှိတော့လို့နောက်ဆိုရင်ဆွေးနွေးပွဲတွေကိုမှတ်တမ်းလုပ်တင်လုပ်ရမယ်လို့သမ္မတကပြောဆိုခဲ့ပါတယ်။သမ္မတအနေနဲ့ရင်တီးရိုင်းဆိုင်တဲ့အုံနှုံနဲ့ပြောဆိုခဲ့တယ်လို့ Imperial Oval Office မှာအစည်းအဝေးတက်ခဲ့သူ Illinois ပြည်နယ် Democrat အထက်လွှတ်တော်အမတ်ဒစ်တာဘင်ကပြောဆိုခဲ့တာဖြစ်ပါတယ်ရှင
်။အီရန်နိုင်ငံမျိုးတော်မှာအသေးခံဘုံခွဲသမားနှစ်ဦးလက်ချက်ကြောင့်ဒါဇင်တွေနဲ့ချီတဲ့လူတွေဒီနေ့သေဆုံးခဲ့ပြီးနောက်ထပ်လူများစွာလည်းဒဏ်ရာတွေရခဲ့ကြပါတယ်။လူပေါင်းအနည်းဆုံး26ဦးသေခဲ့ရတဲ့ဒီဘုံခွဲမှုဟာဘက်ကနက်မြို့လယ်ကတီရန်ရေပြင်မှာရင်းပြင်မှာမနက်ပိုင်းလူသွားလူလာများတဲ့အလုပ်သွားချိန်မှာဖြစ်ခဲ့တာပါ။ဒီရင်ပြင်ဟာမြို့ထဲကစီးပွားရေးအချက်အချာချတဲ့နေရာဖြစ်ပြီးအလုရှာတဲ့သူတွေနဲ့ပြတ်သိမ့်နေတဲ့နေရာလည်းဖြစ်ပါတယ်ဒီတိုက်ခိုက်မှုအတွက်ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ထုတ်မပြောသေးပါဘူးဒါပေမဲ့အရင်ဘုံခွဲမှုတွေတုန်းကတော့ IS Islamic အစွန်းရောက်စစ်သွေးကြတွေကဖောက်ခွဲခဲ့တာပါဒီ IS စစ်သွေးကြအဖွဲ့အနေနဲ့လွန်ခဲ့တဲ့3နှစ်ကျော်ကလေးကစပြီးအီရတ်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းတွေကိုဝင်ရောက်ထိန်းချုပ်လာခဲ့တာဖြစ်ပါတယ်လေကြောင်းပစ်ကူပေးတဲ့ American ဦးဆောင်တဲ့မဟာမိတ်တပ်တွေနဲ့အီရတ်ပြည်သူစစ်တွေရဲ့အကူအညီနဲ့ဇက်တိုက်ထိုးစစ်တွေဆင်ခဲ့တာကြောင့်တော့ဒီ IS တွေကိုသူတို့အရင်ထိန်းချုပ်ထားတဲ့အဓိကမြို့ကြီးတွေနဲ့အခြားနေရာတွေကနေဖြည်းဖြည်းချင်းပြန်မောင်းထုတ်နိုင်ခဲ့ပါတယ်။ပြီးခဲ့တဲ့လတုန်းကပဲအီရတ်ဝန်ကြီးချုပ် Haider al-Abadi ကဒီ IS စစ်သွေးကြွတွေကိုအောင်မြင်စွာချိန်မုံးခဲ့နိုင်ပြီလို့ကြေညာခဲ့ပါတယ်။ဒါပေမဲ့အခုလိုစစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေကတော့အီရတ်နိုင်ငံအနှံအပြားဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်ခင်ဗျာ။
တူနီရှားနိုင်ငံမြို့တော်မှာမနေ့တနင်္ဂနွေနေ့ကရာနဲ့ချီတဲ့လူတွေလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပြန်ပါတယ်။သမ္မတဇိုင်းအယ်အဘီဒိုင်းဘင်အာလီကိုဖျောက်ချခဲ့တဲ့ခုနှစ်နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်တဲ့မနေ့တနင်္ဂနွေနေ့ကမြို့တော်ထဲကရက်ွက်တစ်ခုမှာတော့ကြောက်တုံးနေနဲ့ပြစ်ပေါက်ကြတဲ့ဒါဇင်နဲ့ချီတဲ့လူငယ်တွေကိုရဲတွေကမျက်ရည်ယိုပုံးနဲ့ပြစ်ခတ်ဖြိုခွဲခဲ့ရပါတယ်။ နိုင်ငံရဲ့လူမှုရေးစီးပွားရေးကိစ္စတွေအပေါ်မကျေနပ်ချက်ကြောင့်မြို့တော်တူးနဲ့အပါအဝင်နိုင်ငံတဝန်ပြီးခဲ့တဲ့သတင်းပတ်ဆန္ဒပြပွဲတွေမှာအကြမ်းဖက်မှုတွေလည်းဖြစ်ခဲ့တာပါ။အသက်20ဝန်းကျင်လူငယ်တွေကရဲကားတွေကိုကြောက်တုံးနေနဲ့ပေါက်ကားတာယာတွေကိုမီးရှို့ခဲ့ကြပြီးနောက်မှာလုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ယိုဘုံနဲ့လူစုခွဲခဲ့ရတာလို့မျက်မြင်တွေ့သူတွေက Reuters သတင်းအေဂျင်စီကိုပြောဆိုကြပါတယ်။အလို့အကန့်လွတ်လပ်မှုနဲ့ဂုံတိတ်ခါလို့လွန်ခဲ့တဲ့9နှစ်ကကြွေးကြော်ခဲ့ကြသလိုပဲပြီးခဲ့တဲ့သတင်းပတ်ဆန္ဒပြပွဲမှာထပ်ပြီးတော့ကြွေးကြော်ခဲ့ကြရပြန်ပါတယ်။တော်လန်ရေးကလူတွေရဲ့နေခြင်းဘဝအတွက်ဘာမှဖြစ်မလာပဲစိုးသက်ထက်စိုးလာနေတယ်။နိုင်ငံရေးသမားတွေကလူထုကိုပြစ်ထားပြီးသူတို့တက်တာရတက်တာကြောင့်အယုံဆိုင်နေတာလို့ဖာတမာဘင်ဟာဆင်းကပြောပါတယ်။တူနီရှားဆိုရရဲ့ချွတ်ချံချွေးတာရေးအစည်းအဝေးအပေါ်စန့်ကျင်ဆန္ဒပြမှုတွေသတင်းတပတ်ကြားမြင့်ခဲ့ပြီးတဲ့နောက်မှာတော့ချိုးတဲ့မိသားစုတွေအတွက်အထောက်ပံ့ကိုဒေါ်လာ80ဒသမ3သန်းတိုးမြှင့်ဖို့အစိုးရကစီစဉ်နေတဲ့အကြောင်းတာဝန်ရှိသူတဦးကစနေနေ့တုန်းကပြောပါတယ်မိသားစု2သိန်းခွဲလောက်ပါဝင်မှာဖြစ်ပြီးချိုးတဲ့သူတွေနဲ့လူလက်တန်းစားတွေကိုအထောက်အကူဖြစ်စေမယ်လို့လူမှုဖူလုံရေးဝန်ကြီးကပြောဆိုခဲ့တာပါ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပါလက်စတိုင်းသားတွေဟာငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုပယ်ဖျက်ညှဉ်းဆဲခဲ့ကြတယ်လို့ပြောခဲ့တဲ့အပေါ်ပါလက်စတိုင်းခေါင်းဆောင်မမ်မုတ်အဘတ်စ်ကဒါဟာအရှက်မရှိပြောခဲ့တာဖြစ်တယ်လို့ပြန်ဝေဖန်လိုက်ပါတယ်။ပါလက်စတိုင်းသမ္မတအဘတ်စ်အနေနဲ့ထရမ့်ရဲ့ပါလက်စတိုင်းဆန်ရမူဝါဒအပေါ်ဆန့်ကျင်တဲ့နှစ်နာရီကြာမေကိုမနေ့ကပြောပါမှာအမေရိကန်ကိုငြိမ်းချမ်းရေးဂျာဝင်ညှိနှိုင်းပေးသူဖြစ်လက်မခံနိုင်တော့ဘူးလို့ထုတ်ပြောလိုက်ပါတယ်။ပါလက်စတိုင်းလူမျိုးရေးအဖွဲ့ရဲ့အဓိကဆုံးဖြတ်ပေးတဲ့နေရာဖြစ်တဲ့ပါလက်စတိုင်းဘူကောင်စီမှာပြောတဲ့ဒီမေကွန်းတဲ့မှာသမရအဘတ်စ်ကကျွန်တော်တို့ကကြမာနဲ့ကျွန်တော်တို့ပြည်သူတွေနဲ့ပတ်သက်လာရင်ဘယ်သူကမဆိုး no လို့ပြောနိုင်တယ်ငင်းဆိုနိုင်ခွင့်ရှိတယ်အခုတော့ထရမ့်ကိုလက်မခံနိုင်ဘူး no ပါပဲလို့ပြင်းပြထန်ထန်ထည့်ပြောခဲ့ပါတယ်မစ္စတာအဘတ်စ်ကဆက်ပြီးအခုရာစုနှစ်ထဲဖြစ်လာတာတွေကဒီရာစုနှစ်ကိုပားရိုက်စော်ကားခဲ့တာဖြစ်တယ်ထရမ့်ကိုလည်းပြောခဲ့ပြီးဒါကြောင့်အခုကျွန်တော်တို့ဘက်ကပားပြန်ရိုက်ပြလိုက်တာပါလို့ဆိုလိုက်ပါတယ်Mr. Abbas နေနဲ့ American ဦးဆောင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အစားနိုင်ငံတကာကနေဝင်ညှိနှိုင်းပေးတဲ့လုပ်ငန်းစဉ်မျိုးကိုလုပ်ပေးဖို့တောင်းဆိုခဲ့ပါတယ်။သမ္မတ Trump က Jerusalem မြို့ကို Israel မြို့တော်အဖြစ်မကြာခင်ကအတိအမှတ်ပြုခဲ့မှုနဲ့ Tel Aviv ကို American တန်ရုံရွှေ့ပေးဖို့အစီအစဉ်တကြောင်ပါလက်စတိုင်းသားတွေအကြီးအကျယ်ဒေါသထွက်ခဲ့ကြပါတယ်ခင်ဗျာ။
ကံတန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရသူတွေကိုအခုဇန်နဝါရီလ23ရက်နေ့မှာလက်ခံရေးလုပ်ငန်းစဉ်စဖို့အတွက်မြန်မာဘက်ကအဆင့်နှင့်ပြင်ထားပြီလို့ပြောဆိုလိုက်ပါတယ်။ပြန်လည်လက်ခံရေးစခန်းတွေကနေစစ်လက်ခံပြီးသူတွေကိုယာယီထားရှိမယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်းကလှဖိုးခေါင်စခန်းမှာလူဦးရေ3000အထက်ပြင်ဆင်ထားတဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပါတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကနေထွက်ပြေးကြရတဲ့ဟိန္ဒူဘာသာဝင်တွေကိုပြန်လည်နေရာချထားပေးမဲ့အိုဒင်းကျေးရွာမှာလည်းဆောက်လုပ်ရေးလုပ်ငန်းတွေဆောင်ရွက်နေတာပါ။ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့ရိုဟင်ဂျာမွတ်စလင်6သိန်းခွဲကျော်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားတာပါ။ဒီလူတွေကိုပြန်လည်စီးစစ်လက်ခံရေးအတွက်နှစ်နိုင်ငံတို့ဒီကနေ့ထပ်ပြီးဆွေးနွေးကြတယ်လို့လည်း Reuters သတင်းကဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကပြန်လည်လက်ခံမဲ့ရိုဟင်ဂျာမွတ်စလင်တွေကိုလှဖိုးခေါင်စခန်းမှာယာယီထားရှိပြီးတဲ့နောက်သူတို့ရဲ့မူလနေရာတွေဒါမှမဟုတ်လေသူတို့မူလနေရာတွေနဲ့အနီးဆုံးဒေသတွေမှာပြန်လည်နေရာချထားမယ်လို့ဒေါက်တာအောင်ထွန်းသက်ရဲ့ပြောဆိုချက်ကိုကိုးကားပြီး Reuters သတင်းကဖော်ပြပါတယ်။ပြန်လည်လက်ခံမဲ့သူတွေကိုတော့တောင်ပြိုလက်ဝဲဒါမှမဟုတ်လေငခူးရစခန်းတွေမှာစီစစ်ပြီးလှဖိုးခေါင်စခန်းကိုပို့ဆောင်မှာလို့လည်းပြောဆိုခဲ့ပါတယ်။ထာနေပြန်လာသူတွေအနေနဲ့သူတို့နေဖို့အိမ်သစ်တွေမပြီးခင်လှဖိုးခေါင်စခန်းမှာအနည်းဆုံး1-2လလောက်နေရမယ်လို့လဲလူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးစိုးအောင်ကလည်းပြောဆိုထားပါတယ်ရှင
်။ရှေးလတောင်ကိုရီးယားမှာလုံမဲ့ဆောင်းရာသီအိုလံပစ်ပွဲတော်ကိုမြောက်ကိုရီးယားလူပညာရှင်တစ်ဖွဲ့ဆီလွတ်ဖို့အတွက်တောင်မြောက်ကိုရီးယားနှစ်နိုင်ငံကဆွေရကိုယ်စားလှယ်တွေဒီနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ကိုရီးယားနှစ်နိုင်ငံရဲ့နေဆက်ပမ်မွန်ဂျုံရွာလေးမှာလုပ်တဲ့ဒီဆွေးနွေးပွဲမှာ မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကိုယ်တိုင်စိတ်ကြိုက်ရွေးချယ်ထားတယ်လို့သတင်းထွက်နေတဲ့မြောက်ကိုရီးယားကမိုရန်ဘုံလို့ခေါ်တဲ့နာမည်ကြီးအမျိုးသမီးတေဂီတာအဖွဲ့လာရောက်ရေးအစီအစဉ်အသေးစိတ်ကိုဆွေးနွေးခဲ့ကြလိမ့်မယ်လို့အများကမျှော်လင့်ထားကြပါတယ်။ပျုံချမ်းမြို့မှာလုပ်မဲ့ဒီဆောင်ရည်အိုလံပစ်ပွဲကိုမြောက်ကိုရီးယားနိုင်ငံအနေနဲ့ကိုယ်စားလှယ်အဖွဲ့ဆင်လို့ရမှာအားကစားသမားတွေနဲ့အတူအနုပညာရှင်တွေအစိုးရရရှိတွေသတင်းထောက်တွေနဲ့အခြားသူတွေလည်းပါမယ်လို့ထုတ်ပြောကြပါတယ်။တောင်ကိုရီးယားရဲ့ကိုရီးယားနိုင်ငံပူးပေါင်းရေးဝန်ကြီးကတော့မြောက်ကိုရီးယားနဲ့နိုင်ငံတကာအိုလံပစ်ကော်မတီတွေ့မဲ့ဇန်နဝါရီ20ရက်နေ့ကျလို့ရှိရင်ဒီမြောက်ကိုရီးယားအားကစားအဖွဲ့ကိုယ်စားလှယ်အရေးအတွက်ကိုအဆုံးသက်ဆွေးနွေးနိုင်မှာဖြစ်တယ်လို့ဆိုပါတယ်။အခုလိုအိုလံပစ်ပွဲတော်ရောက်လာချိန်မှာမြောက်ကိုရီးယားဘက်ကရင်ကြားစေလိုတဲ့လုပ်ရက်တွေမကြာခင်ကစပြီးအခုလိုလှုပ်လာခဲ့တာဟာမနစ်ကနျူကလီယာနဲ့အဝေးထိန်းမစ်ဆိုင်းဒုံးကျည်တွေစတဲ့ခဲမှုအဖြစ်တင်းမာမှုတွေကိုဖြေလျှော့ဖို့ကြိုးပမ်းချက်အဖြစ်အများကထင်မြင်ယူဆထားပါတယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကအစုရှယ်ယာရောင်းဝယ်ရေးဌာနမှာဒီကနေ့တနင်္လာနေ့ထပ်ခိုးပြုတ်ပြီးခန့်မှန်းတဲ့ကိုပြုတ်ကြတာကြောင့်လူ85ဦးဒဏ်ရာရပြီးအပြည့်စည်းတွေအောက်မှာလူတချို့ပိတ်မိနေတယ်လို့ရဲကပြောပါတယ်။ကမ္ဘာ့ဘဏ်ရုံးခန်းဖွင့်လှစ်ထားတဲ့အဲ့ဒီအဆောက်အုံမှာမတော်တဆဖြစ်မှုအတွင်းတည်ဆုံးခဲ့တဲ့အစီရင်ခံချက်တွေတော့မရှိဘူးလို့လည်းအရေးပေါ်ဌာနတာဝန်ရှိသူတွေကပြောပါတယ်ရှင
်။အမေရိကန်ပြည်ထောင်စုမှာတော့ဒီနေ့တနင်္လာနေ့ဟာအသားရောင်ခွဲခြားဆက်ဆံမှုတွေအဆုံးသက်ရေးအကြမ်းမဖက်တဲ့အနေနဲ့တိုက်ပွဲဝင်ခဲ့တဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုကောင်ဆောင်မာတင်လူသာကင်ဂျူနီယာကိုဂုဏ်ပြုတဲ့နိုင်ငံတော်အားလိုက်ရနေဖြစ်ပါတယ်။နှစ်စဉ်နှစ်တိုင်းဇန်နဝါရီလတတိယပတ်ရဲ့တနင်္လာနေ့ကိုမာတင်လူသာကင်နေ့ဖြစ်သတ်မှတ်ထားတာပါ။လူမဲပြည်သူတွေအတွက်ဒန်းတူအခွင့်အရေးနဲ့မဲပေးပံ့ပိုးရရှိစေဖို့1950နဲ့1960ပြည့်လွန်နှစ်တွေကာလအတွင်းအကြမ်းမဖက်တဲ့အနုနီးနဲ့ဆန့်ကျင်ဆန္ဒပြပွဲတွေကိုမာတင်လူသာကင်ဂျူနီယာကဦးဆောင်ခဲ့တာပါ။ကိုရရဒေတာအများကျုပ်ပြုလုပ်ငန်းတွေမှာပါဝင်ဆောင်ရွက်ပြီးလူမျိုးရေးခွဲခြားမှုတွေဆုံးသက်ရေးကြိုးပမ်းကြဖို့အားပေးနှိုးဆော်ခဲ့တဲ့မစ္စတာကင်းကိုဂုဏ်ပြုတဲ့အနေနဲ့ဒီအားလည်းနေ့ကိုနိုင်ငံထဲမှာအများပြည်သူအချို့ကိုဆောင်ရွက်တဲ့နေ့ဖြစ်1994မှာလွှတ်တော်ကသတ်မှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။တနင်္လာနေ့ညနေခင်းထိတ်တန့်ရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးကြတာပါ။ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet seminar burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်။ပြည်တော်စုငင်းရဲရင်ညီလာခံ27ရာစုပင်လုံးတတရအစည်းအဝေးဟာဇန်နဝါရီလကုန်မှာကျင်းပဖို့ရည်ရွယ်ထားပေမဲ့ဆောင်ရွက်ရမယ့်လုပ်ငန်းတွေမပြီးပြတ်သေးတာကြောင့်ဖြစ်နိုင်ခြေအလားအလာနဲ့ပါကြောင်းညီလာခံပြင်မြောက်ရေးအတွက်ပါဝင်ဆောင်ရွက်နေသူတွေကပြောပါရယ်။အတိအကျအနေနဲ့ကတော့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲနဲ့လူမှုတွေ့ဆုံပွဲတွေကျင်းပရမှာအခက်အခဲတွေရှိနေတာကြောင့်လို့လည်းသုံးသပ်ပါရယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကပေးပို့ထားပါရယ်။
ဟုတ်ကဲ့ပြည်တော်စုညီရဲညီလာက27ရာစုပင်လုံတတိယအစည်းအဝေးကိုဇန်နဝါရီလကုန်မှာကျင်းပဖို့အတွက်နေပြည်တော်ရှိမြို့သားပြည်နယ်တင်းမြတ်ရေးနဲ့ညီချင်းရေးဗဟုဌာန NRPC မှာပြီးခဲ့တဲ့နှစ်နိုဝင်ဘာလ28ရက်နေ့ကပြုလုပ်တဲ့6ကြိမ်မြောက်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်အကောင့်ထဲပုံမှုဆိုင်ရာညီချင်းအစည်းအဝေးကသဘောတူခဲ့တာဖြစ်ပါတယ်လောလောဆယ်အခြေအနေမှာတော့ဒီလကုံမှာကျင်းပနိုင်ဖို့အခြေအနေနည်းပါးကြောင့်ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကနိုင်ငံရေးပါတီအစုအဖွဲ့ရဲ့အတွင်းရေးမှူးစိုင်းကျော်ညွန့်ကပြောပါတယ်
ဟုတ်ကဲ့အခုပဲနောက်ဝက်ရောက်နေပါကဒါပေမဲ့ညီလာခံနဲ့ကျူတင်ပြင်ဆင်တာတော့မှရှိရောလောလောဆယ်ညီလာခံတက်ပြင်ဆင်တဲ့လုပ်ငန်းစဉ်တွေတော့ညီလာခံကျင်းပရေးဘာအကုန်လုံးပေါ့ဗျာဘာမှကျွန်တော်တို့ဘာမှမသိရသေးပါလေအခုချိန်လေးပြီးခဲ့တဲ့6ရက်နေ့ကကျွန်တော် UPDJC ခေါ်မယ်ဆိုပြီးတော့အဲ့ဒီစဉ်းစားရှိတယ်အဲ့ဒါလည်းမဖြစ်ခဲ့ဘူးပေါ့ဒီနောက်မှတိုင်ခင်မှာသူတွေစွန့်စ်ချက်ရှိတာစွန့်စ်ရတဲ့အဲလုပ်ငန်းစဉ်တွေလည်းဘာမှမရှိဘူးဗျာအဲ့တော့ကသင်ရတယ်နောက်ပြန်လှုပ်ဆောင်ရမယ့်လုပ်ငန်းစဉ်ရပါဒီလောက်ကောင်မှာဒီနောက်ခံဖြစ်ဖို့ကတော့တော်တော်ဖြတ်သွားပါပြီ
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ရှစ်ဖွဲ့ကပြီးခဲ့တဲ့အပတ်ကနှစ်ရက်ကြာရေးပေါ်အစည်းအဝေးကျင်းပပြီးနိုင်ငံရေးဆွေးနွေးပွဲဆိုင်ရာလုပ်ငန်းစဉ်အစဉ်အဆက်ကိုအကောင်အထည်ဖော်ဆောင်ရွက်ပြီးမှသာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးကိုဆက်လက်ပြုလုပ်မှာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်တိုင်းဒေသလက်နက်ကိုင်ဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST ရဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာအကြံပေးနဲ့ကရင်အမျိုးသားစည်းရုံး KNU ရဲ့ဒုဥက္ကဋ္ဌဗဒိုစောွယ်ထူဝင်းကလက်ရှိအခြေအနေအရဒီလကုန်မှာကျင်းပဖို့အခက်အခဲရှိကြောင်းအခုလိုပြောပါတယ်
။ကျင်းပဖို့တော့အခက်အခဲဖြစ်မယ်တဲ့။ဘာလို့လဲဆိုတော့ကျွန်တော်တို့ဒီ RCS ရဲ့အမျိုးသားစည်းနိုင်ငံရေးဆွေးနွေးပွဲကလည်းဟောပထမဆုံးချိန်ကလည်းမဖြစ်ဒီခေါက်လည်းမဖြစ်ဘူးဆိုလို့ရှိရင်တော့ကျန်တဲ့အစုအဖွဲ့ကလည်းမပြီးသေးဘူး AFP တို့ကလည်းဟိုသူတို့ အစိုးရဒါရီတင်ဟိုအလဲတို့လူတို့နဲ့တူတူဆင်းနွယ်လှုပ်လဲရရတဲ့အပေါ်မှာအခက်အခဲရှိမှာပဲအဲဆိုတော့ကဂျာတယ်မဆောင်ရမယ်လို့ငါလည်းမသိကြသေးတော့အရင်နှစ်နေနဲ့ရွှေရမယ်သဘောတော့ပြည့်တယ်ဒါပေမဲ့ဆုံးဖြတ်ချက်အတိအကျတော့မရှိသေးဘူးပေါ့အဲ့လိုနားလည်မှုတော့ရှိထားကြတယ်အစိုးရဘက်ကလည်းကျွန်တော်တို့ရရနော်
ရှင်ပြည်ပြည်ထူထောင်ရေးကောင်စီRCSS ကဒီဇင်ဘာလအတွင်းကျင်းပတဲ့လူထုအကြိုတွဲဆုံပွဲတချို့ကိုတမရော့ကတားဆီးခဲ့တဲ့နောက်လင်းခင်းပါကျင်းပမဲ့ရှမ်းလူမျိုးအလိုက်မျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲကိုရက်ရွှေ့ဆိုင်ခဲ့သလိုမြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး EPSDFကကျင်းပတဲ့လူထုတွဲဆုံပွဲတချို့ကိုလည်းပိတ်ပင်တာတွေရှိခဲ့ပါတယ်။
အခုကဖြစ်နေတာဒီလိုကြ။အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဆိုတဲ့အရာကိုနားမယ်မှုတွေကတစ်ဖက်နဲ့မတစ်ဖက်မတူကြဘူး။ဒါနဲ့လက်နက်ကင်တွေနားလည်တာပုံစံတစ်မျိုးတမတော့ဖက်ကဆွေးဖက်ကနားလည်တာတစ်မျိုးပေါ့ဗျာ။အဲ့တော့ကြည့်ကြည့်လဲလဲဆွေးနွေးခြင်းနဲ့ဘယ်ကိစ္စမဆိုးပါဗျာ။ဒါအရင်ကတည်းကပတ်သက်နေဆိုင်နဲ့ပတ်သက်လိုက်တော့နှုတ်နှစ်ဖက်ကြည့်ကြည့်လဲလဲဖြစ်
စုပင်လုံးတတိယအစည်းအဝေးကျင်းပရေးအတွက်လှုံ့ဆော်ဖို့ကြံရှိနေတဲ့လုပ်ငန်းစဉ်တွေကိုအမြန်ဆုံးအကောင်အထည်ဖော်နိုင်ဖို့ဆွေးနွေးဘက်တွေနဲ့အလွတ်တဘောဆွေးနွေးမှုတွေလုပ်သွားမယ်လို့ NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကထုတ်ပြန်ထားပါတယ်။တစ်ချိန်တည်းမှာတော့အစိုးရငြိမ်းချမ်းရေးကော်မရှင်က NCA မှာလက်မှတ်ရေးထိုးပြီး27ရာစုပင်လုံးမှာပါဝင်ရေးအတွက်ထိုင်းမြန်မာနယ်စပ်အခြေစိုက် UNFC ကိုညီညွတ်သောတိုင်းသာလူမျိုးများ Federal Council နဲ့ဆွေးနွေးညှိနှိုင်းနေတယ်လို့ပြည်မြန်မာနယ်စပ်အဖွဲ့ရင်းနဲ့လည်းဆွေးနွေးနေပါတဲ့
ကိုမိုးစောမင်းမြန်တင်ပြတော်တာပါခုတော့မွန်နိုင်ငံရေးညီလာခံတင်ပြဆက်ရအောင်ပါမွန်ပြည်နယ်မော်လမြိုင်မြို့မှာမွန်ပေါင်းစည်းညှိနှိုင်းရေးအဖွဲ့ကနေဦးဆောင်ပြီးကျင်းပခဲ့တဲ့မွန်နိုင်ငံရေးညီလာခံကနေလာမယ့်6လအတွင်းမွန်အမျိုးသားလုံးကိုစားပြုပါတီဖြစ်မြောက်ရေးအတွက်ကြိုးပမ်းသွားမှာဖြစ်တယ်လို့21ဦးပါဖြစ်မြောက်ရေးကော်မတီကိုလည်းဖွဲ့စည်းထားတယ်လို့အဖွဲ့ရဲ့တာဝန်ရှိသူတွေကပြောပါတယ်မွန်ပြည်နယ်မှာမွန်နိုင်ငံရေးပါတီတွေကွဲပြားနေတဲ့အခြေအနေမှရှိနေတယ်လို့လက်ရှိမွန်ပေါင်းစည်းညီနိုင်ရေးအဖွဲ့ကနေကျင်းပနေတဲ့ညီလာခံကိုတခြားမွန်နိုင်ငံရေးပါတီတွေကနေအတိအမှန်မပြုခဲ့ပါဘူး PO8 ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကပြောပြပေးမှာပ
ါဟုတ်ကဲ့ပါမွန်နိုင်ငံရေးညီလာခံရဲ့ဆုံးဖြတ်ချက်အရလာမယ့်6လအတွင်းမွန်မျိုးရလုံးကုစားပြုပါတီဖြစ်မြောက်ရေးအတွက်အကောင်အထည်ဖော်သွားမယ်လို့ညီလာခံဖြစ်မြောက်ရေးကော်မတီပြန်ကြားရေးတာဝန်ခံနိုင်စိုးအောင်ကပြောပါတယ
်ဒီခုပြီးတော့မွန်ကုစားပြုပါတီတခုပေါ်ထွန်းမှုလိုအပ်နေပြီဆိုတာကိုညီလာခံတက်ရောက်တဲ့ဒီကိုယ်စားလှယ်တွေကနေပြီးတော့တညီတညွတ်တဲ့ဆုံးဖြတ်ချက်ပေးကြတယ်ခင်ဗျနောက်တစ်ခုဒီကုစားပြုပါတီကိုဖော်ဆောင်မှုအတွက်ကိုဖြစ်မြောက်ရေးကော်မတီတခုကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေထဲကနေပြီးတော့21ဦးကိုရွေးချယ်ပြီးတော့ဖွဲ့စည်းပေးနိုင်တယ်ခင်ဗျအဲ့ဒီအဖွဲ့ကနေပြီးတော့6လအတွင်းမှာပါတီမူဝါဒတွေပါတီစီရင်စည်းကမ်းတွေနဲ့အတူတခုစီသောမွန်ကုစားပြုပါတီပေါ်ထွန်းမှုအတွက်ကိုကျွန်တော်တို့ရုပ်လုံးဖော်ပေးရမယ်ခင်ဗျ3ကတော့ဒီအဖွဲ့ကိုထိန်းချုပ်ပြီးတော့ကုတ်ကဲပေးဖို့ဆိုပြီးတော့19ဦးပါတဲ့အဖွဲ့တခုကိုလည်းပဲအလောအတီးပေါ့နော်ကျွန်တော်တို့တန်ခါတော်တွေပါမယ်ပညာရှင်တွေပါမယ်နိုင်ငံကြီးကုစားပြုမှုအတီးတွေပါတဲ့အဖွဲ့လူတွေနဲ့19ဦးဖွဲ့စည်းပေးတယ်ခင်ဗျဒီ3ခုပါပဲ
မွန်ပေါင်းစည်းညီနိုင်ရေးအဖွဲ့ကနေဥဆောင်ပြီးတော့ဇန်နဝါရီလ14ရက်နေ့မှာကျင်းပပြီးစီးခဲ့တဲ့မွန်နိုင်ငံရေးညီလာခံကနေဆုံးဖြတ်ခဲ့တာပါကိုယ်စားပြုပါတီကိုပေါ်ဆောင်နိုင်ဖို့အတွက်ကိုဖြစ်မြောက်ရေးကော်မတီအနေနဲ့6လတော်တွင်အကောင်အထည်ဖော်ရမှာဖြစ်ပြီး6လပြည့်ရင်ချင်းနေရရကိုပြန်လည်သုံးသပ်ပြီးနိုင်ငံရေးပါတီအသစ်တရကိုပေါ်ဆောင်သွားမှာဖြစ်ပါတယ်။တကယ်လို့နိုင်ငံရေးပါတီအသစ်တရထပ်မံပေါ်ပေါက်လာရင်လာမယ့်ရွေးကောက်ပွဲတွေမှာသူးသူးခြားခြားအောင်မြင်မှုရလိမ့်မလားဆိုတဲ့မေးခွန်းပေါ်မှာနိုင်စိုးအောင်ကအခုလိုဆက်ပြောပါတယ
်။ဒီကျွန်တော်တို့ဖွဲ့စည်းပေးလိုက်တဲ့21ဦးပါတီရောနောက်ပေါ်ထွန်းလာမယ့်ကျွန်တော်တို့နိုင်ငံရေးအားစုတွေရဲ့ကျူးစာဆောင်ရွက်မှုနဲ့စေတနာအပေါ်မှာပဲမူတည်ရမြန်ပြည်တွေဘယ်လောက်ထိတောက်ခံမှုပေးတယ်လဲမွန်တန်ငါတို့တွေဘယ်လောက်တောက်ခံမှုပေးတယ်လဲအဲ့ဒီအပေါ်မှာအများကြီးမူတည်မှာခင်ဗျ
မွန်ပြည်နယ်အတွင်းမှာမွန်သေးသက်လုံဆိုင်ရာဒီမိုကရေစီပါတီနဲ့မွန်မျိုးရပါတီဆိုပြီးမတူကွဲပြားနေမှုကိုစပါတီပြီးပေါင်းစည်းနိုင်ဖို့မွန်ပေါင်းစည်းညှိနှိုင်းရေးဖွဲ့ဝင်တန်ငါတို့တွေအမျိုးသားရေးတက်ကြွလှုပ်ရှားသူတွေကလည်းကြိုးပမ်းနေတာကြာမြင့်ပြီးဖြစ်နေပေမဲ့အကောင်အထည်မပေါ်ခဲ့ပါဘူးပေါင်းစည်းရေးကိုလိုလားတဲ့နှစ်ဖက်ပါတီကပါတီဝင်တွေမွန်တန်ငါတို့တွေတက်ကြွလှုပ်ရှားသူတွေကလည်းဥဆောင်ပြီးတော့မွန်နိုင်ငံရေးညီလာခံစရိုက်ကိုကျင်းပခဲ့တာပါမွန်နိုင်ငံရေးပါတီတခုဖြစ်တဲ့မွန်မျိုးရပါတီအနေနဲ့ကအခုချင်းပါတဲ့ညီလာခံဟာမွန်သူမျိုးသားလုံးကိုကူစားမပြုဘူးလို့ပါတီသွင်းမှုလာလီသမားကပြောပါတယ်
ဒီလာကရဲ့ဥတီချက်ကလည်းပါတီတစ်ဖွဲ့စည်းရေးအတွက်ရည်ရထားတာဖြစ်တယ်။မကောင်းကြီးညီနိုင်ရေးအဖွဲ့တစ်ဖွဲ့တည်းနဲ့ဦးဆောင်ပြီးလုပ်တဲ့ပွဲဖြစ်တဲ့အတွက်ဒီလာကမွန်ကမြူရာလုံးကိုကူစားပြုတဲ့ဒီလာကမဟုတ်ဘူးလို့ကျွန်တော်တို့ကဒီလိုခံယူတယ
်။အလားတူမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီအနေနဲ့ဒီညီလာခံကိုအတိမတ်မပြုခဲ့ပါဘူး။လက်လက်ကန်ဖွဲ့စည်းတစ်ခုပြတဲ့မွန်ပြည်ပါတီ New Mosaic ပါတီကတော့လိမ့်လာသူဖြစ်တက်ရောက်ခဲ့ပါတယ်။မွန်ပေါင်းစည်းညနေရေးဖွဲ့နဲ့အသက်ကြွားလှုပ်ရှားသူတွေအနေနဲ့မွန်စပါတီတဲ့ပေါင်းစည်းနိုင်ရေးအတွက်ကြိုးပမ်းရင်အခုလိုနောက်ထပ်ပါတီအသစ်တစ်ခုသတ်မှန်တည်ဆောင်မဲ့အပေါ်မှာဝေဖန်မှုတွေရှိနေတယ်လို့စောက်ကြည့်ရမယ့်အနေထားတစ်ခုလို့လည်းမွန်နိုင်ငံကြီးလိမ့်လာသူနိုင်မင်းမင်းလွယ်ကပြောပါတယ်။မွန်မြန်မြို့တောင်သမ်းပေါ်မှာရှိတဲ့2500သာသနာပိတ်မှာဖုံးတော်ကြီးကျောင်းမှာမော်မျိုးသားကိုစားပြုပါတီဖြစ်မြောက်ရေးယူရချက်နဲ့အကျင့်ပါတဲ့အဆိုပါညီလာခံကိုမော်လူစုလူသားစားလွှာတီးတီးကကိုစားပြုတန်ခါတော်တွေစာပေညင်ချင်းမှုဖွဲ့တွေရမညအင်အားစုဖွဲ့တွေလူမှုဖွဲ့စည်းတွေလူငယ်ဖွဲ့တွေနိုင်ငံရေးသမားတွေနယ်စပ်နဲ့နိုင်ငံခြားရောက်သူများဖွဲ့တွေအနုပညာဖွဲ့တွေနဲ့ဖိတ်ကြားဆိုင်သူပညာရှင်စုစုပေါင်း800ကျော်ဆက်ရောက်ခဲ့ပါတယ်။မော်နိုင်ငံရေးပါတီတွေပေါင်းစုရေးခက်ခဲနေတဲ့အချိန်ဒီမှာကချင်နိုင်ငံရေးပါတီတွေဖြစ်တဲ့ကချင်ဒီမိုကရက်တစ်ပါတီ KDP ကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ကချင်မျိုးရကွန်ကရက်ပါတီ KNC နဲ့လော်ဘော်မျိုးရစီလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီ LNUTP တို့ဟာ2018ခုနှစ်အတွင်းမှာပေါင်းစည်းသွားဖို့ပါတီ၄ခုရမှာသဘောတူညီစားပြီးဖြစ်ပါတယ်ခင်ဗျာ
။ပြည်ထောင်စုကရခိုင်မြောက်ပိုင်းပြည်ပခကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားကြတဲ့ရ ेंजर ဒုက္ခသည်တွေကိုစစ်ဆေးလက်ခံရေးအစီအစဉ်တွေဇန်နဝါရီလ23ရက်နေ့မှာစတင်မှာဖြစ်ပါတယ်။လက်တလောအဖြစ်ဒုက္ခသည်တွေကိုယာယီစခန်းတစ်ခုမှနေရာချထားပေးပြီးတော့နောက်ပိုင်းကျရင်တော့လုတ်ကန်စားတော့ရက်တည်နေအောင်လို့ခြေရွာတွေကိုအစီအစဉ်တကျပြန်လည်တိဆောက်ပေးမယ်လို့မြန်မာအစိုးရကထုတ်ပြန်ထားပါတယ်။ဒါကြောင့်မလို့ဒုက္ခသည်တွေနေရာပြန်လည်ချထားရေးနဲ့ဒုက္ခသည်တွေပြန်လာနိုင်ရေးဖြစ်နိုင်ခြေတွေကိုအခုအင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်လူရဲတော်ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုချုပ်တင်ပြပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ VOE ကခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပြပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့်တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။မနေ့ကအင်္ဂါနေ့ည9:00တိုင်းလေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။တူနီးရှားနိုင်ငံမှာ2013ခုနှစ်ဇန်နဝါရီလ14ရက်နေ့ကအာနာရှင်အစိုးရကြာဆုံးခဲ့တဲ့နှစ်ပတ်လည်နေ့အခမ်းအနားကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကကျင်းပခဲ့ကြပြီးတူနီးရှားပြည်သူတွေလည်းဆန္ဒပြခဲ့ကြပါရယ်။လွန်ခဲ့တဲ့9နှစ်ကဖြစ်ခဲ့တဲ့ဒီအဖြစ်အပျက်ကအိန္ဒိယနိုင်ငံတွေကပါကူးစက်ကုန်ပြီးတော့အရက်အရက်နွေဦးလှုပ်ရှားမှုလို့ခေါ်တဲ့အာနာရှင်အစိုးရတွေကိုစန့်ကျင်ဒေါ်လာနဲ့လှုပ်ရှားမှုတွေဖြစ်လာခဲ့ပါတယ်။ဒါပေမဲ့ဒီလိုအစိုးရအပြောင်းလဲတွေဖြစ်ခဲ့ပေမဲ့တူနီးရှားပြည်သူတွေရဲ့နေအိမ်လူမှုဘဝအခြေအနေတွေကတိုးတက်လာတာကြောင့်တူနီးရှားပြည်သူတွေဟာစီးရဲမွဲတေမှုနဲ့အလုပ်လက်မဲ့ဖြစ်မှုတွေကိုစန့်ကျင်ကပ်ကွက်တဲ့အနေနဲ့အခုလအစောပိုင်းမှာလမ်းတွေဘောကိုတခါပြန်ထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ VOA သတင်းထောက်ဇလာတီစာဟုတ်ရဲ့သတင်းလောက်ကိုကိုယ်နိုင်ကပြောပြပေးမှာပါ။
တူနီးရှားနိုင်ငံမှာအစိုးရရဲ့အုံစည်ချိုးချံချူတာရေးအစီအစဉ်အစိတ်ပိုင်းတရအနေနဲ့အစိုးရကအခွန်အေးတိုးကောက်ပြီးကုန်ပစ္စည်းတွေနဲ့ဝန်ဆောင်မှုစရိတ်တွေတိုးမြင့်လိုက်ပြီးတဲ့နောက်နိုင်ငံတော်ဆန္ဒပြပွဲတွေဖြစ်နေတာတပတ်လောက်ရှိသွားခဲ့ပြီဖြစ်ပါတယ်။တမရဟောင်းဘန်နာလီယာရုကနေဖြုတ်ချကန်လိုက်ရခြင်းကစပြီးတော့စီးပွားရေးအခြေအနေတွေဟာတိုးတက်လာခြင်းမရှိဘူးလို့ဆန္ဒပြခေါင်းဆောင်တဦးဖြစ်တဲ့ဟမာဟမာမီကပြောပါတယ်။
ကျွန်တော်ဟာဒီတော်လန်ရေးရည်မှန်းချက်တွေကိုရောက်ရှိအောင်ဆက်ပြီးတော့တိုက်ပွဲဝင်နေပါတယ်။အထူးသဖြင့်စီးပွားရေးနဲ့လူမျိုးရေးရည်မှန်းချက်တွေဖြစ်ပါတယ်။လက်ရှိအာဏာရယူထားတဲ့မဟာမိတ်ဖွဲ့ဟာကျွန်တော်တို့ပြည်သူတွေနဲ့တိုင်းပြည်ကိုဖျက်ဆီးနေတာပါ။ကျွန်တော်တို့တူနီးရှားနိုင်ငံအနေနဲ့စီးပွားရေးနဲ့လူမျိုးရေးအရရွေးချယ်မှုအသစ်တွေလိုအပ်ပါတယ်။ပြီးတော့ကျွန်တော်တို့နိုင်ငံရဲ့ဂုဏ်သိက္ခာနဲ့လူလတ်ရေးအတွက်တိုက်ပွဲဝင်ခဲ့ကြတဲ့ပြည်သူတွေရဲ့ရည်မှန်းချက်တွေကိုပြည့်မီဖို့ကျွန်တော်တို့နိုင်ငံအနေနဲ့နိုင်ငံရေးဥတီချက်လမ်းကြောင်းအသစ်တစ်ခုလိုအပ်နေပါတယ်။
အမရဘန်အာလီတိုင်းပြည်ကနေထွက်ပြေးသွားခြင်းကစပြီးတော့တူနီးရှားနိုင်ငံမှာအစိုးရအတော်များများအပြောင်းလဲဖြစ်ခဲ့ပါတယ်။ဒါမဲ့လည်းပဲအစိုးရကမှတိုင်းပြည်ရဲ့စီးပွားရေးတိုးတက်လာအောင်လှုံ့ဆော်နိုင်ခြင်းမရှိခဲ့ပါဘူး။အဲ့လိုမလုံနိုင်တဲ့အကြောင်းတစ်ခုကတော့အကြမ်းဖက်ချင်းချောက်မှုအန္တရာယ်ဖြစ်ပြီးတော့အဲ့ဒီအကြမ်းဖက်ချင်းချောက်မှုတွေကြောင့်တူနီးရှားနိုင်ငံကိုလာမဲ့နိုင်ငံသားယင်းနီးမြုပ်နှံမှုတွေကိုအဟန့်တားဖြစ်စေသလိုတူနီးရှားနိုင်ငံရဲ့ကမ္ဘာလှည့်ခီးသွားလုပ်ငန်းကိုလည်းထိခိုက်စေခဲ့ပါတယ်။ဆန္ဒပြတဲ့သူတွေကတော့ကုန်စည်နှုန်းတွေကိုမြင့်လိုက်တာဟာပြဿနာရဲ့အဖြစ်မဟုတ်ဘူးလို့ပြောပါတယ်။ Fuad El Arabi ha dadanika bira pamokhat u phit par de.
What has this government achieved?
Di soya aung nyin na ba shi le. Thu ro ba ga alwe de ku phie shin lai da ga ro zin nong ni tou nyin lai da ba. Da ba mae de ge ro ba ma ywe sia ma shi ba.
Piba media re ha sana pya bwa re ne patat pi lo che ka pyo so lo ne lo so swae pyo so lai ba de. Da mae Tunisia tamara ha ma ni tane ngle ni ga ro myo ro Tunis ka sin ye de niya de chu ko twa yaw ji shi ga pi lo အစိုးရအနေနဲ့လူငယ်တွေအတွက်အလုပ်ကံတွေဖန်တီးပေးသွားမယ်ဆိုပြီးကတိပေးခဲ့ပါတယ
် We have 620,000
ကျွန်တော်တို့မှာအလုပ်လက်မဲ့ဖြစ်နေသူ 632,000 ရှိပါတယ်အဲ့ဒီထက်က 2,000 ခွဲဟာဘွဲ့လွန်ဒီဂရီတွေရထားချပေမဲ့သူတို့မှာအလုပ်မရှိကြပါဘူးတစ်နှစ်နှစ်နှစ်သုံးနှစ်လေးနှစ်ငါးနှစ်ရှိလာခဲ့ပါပြီဒီနှစ်တော့ကျွန်တော်တို့လူငယ်တွေအတွက်အလုပ်ရဖို့အဓိကထားပြီးလုပ်သွားမှာဖြစ်ပါတယ်
တူနီးရှားအစိုးရကအစိုးရရဲ့လုံခြုံရေးမှုကိုရှင်းချဖို့နဲ့တူနီးရှားနိုင်ငံကိုအကူအညီပေးနေတဲ့နိုင်ငံတကာအလူရှင်နိုင်ငံတွေနဲ့သဘောတူညီချက်အရအစိုးရကအခွန်အေးတွန်းမြင့်ကောက်ခံခဲ့ပြီးကုန်သင်းလုံးတွေမြင့်တက်လာတာကိုတုံ့ပြန်တဲ့အနေနဲ့ပြီးခဲ့တဲ့ဇန်နဝါရီ၈ရက်နေ့ကတူနီးရှားနိုင်ငံတဝမ်းမြို့တွေမှာဆန္ဒပြခဲ့ကြတာဖြစ်ပါတယ်ဆန္ဒပြပွဲတွေအတွင်းအစိုးရကလူ900ကျော်ကိုဖမ်းဆီးခဲ့ပြီးအကြမ်းဖက်တဲ့လုပ်ရက်တွေကြောင့်အဲ့ဒီလူတွေကိုဖမ်းဆီးခဲ့တာဖြစ်တယ်လို့အစိုးရကပြောပါတယ်ဆန္ဒပြသူတွေနဲ့လုံခြုံရေးတွေထိတိုက်တွေ့မှုအတွင်းဆန္ဒပြတဲ့သူတို့လည်းတည်ဆုံခဲ့ပါတယ်ခင်ဗျာ
ကိုရင်တိုင်းတင်ပြသွားတာပါရှင်ကျမတို့အခုထုတ်လွှင့်နေတဲ့ VOA မြန်မာပိုင်းညနေခင်းရေဒီယိုအစီအစဉ်ပြီးပြီချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီ9:00နာရီခွဲတိတည်းထုတ်လွှင့်ပေးသွားအောင်ပါပါ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုတနေ့ကို5ချိန်ထုတ်လွှင့်ပေးနေတာပါ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ bamish.voanews.com ဖြစ်ပါတယ် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို Radio ကနေနေစဉ်ပုံမှန်ထုတ်လင်းပို့ချပေးနေသလိုဗီဒီယိုအစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်ခုတော့ကြာရှိနေတဲ့အချိန်တွင်းနောက်ဆုံးရသတင်းချင်းချုပ်ကမှတင်ပြထိုက်ကပြောပြပေးပါဦ
းအီရန်နိုင်ငံမြို့တော်မှာအသေးခံဘုံးခွဲသမားနှစ်ဦးလက်ချက်ကြောင့်ဒါဇင်နဲ့ချီတဲ့လူတွေဒီကနေ့သေဆုံးခဲ့ပြီးနောက်ထပ်လူများစွာလည်းဒဏ်ရာရခဲ့ပါတယ်။လူပေါင်းအနည်းဆုံး26ဦးသေခဲ့ရတဲ့ဒီဘုံခွဲမှုဟာဘက်ဂရက်မြို့တော်ကထိုင်ရန်ရင်ပြင်မှာမနက်ပိုင်းလူသွားလူလာများတဲ့အလုပ်သွားချိန်မှာဖြစ်ခဲ့တာပါ။ဒီရင်မြဟာဆိုရင်မြို့ရဲကစီးပွားရေးအချက်ချာကြတဲ့နေရာဖြစ်ပြီးအလုပ်ရှာသူတွေနဲ့ပြုတ်သိမ့်နေတဲ့နေရာလည်းဖြစ်ပါတယ်။တူနီးရှားနိုင်ငံမြို့တော်မှာမနေ့တနင်္ဂနွေနေ့ကရာနဲ့ချီတဲ့လူတွေလမ်းမပေါ်ထွက်ဆန္ဒပြခဲ့ကြပြန်ပါတယ်။သမရဇိုင်းအယ်အဘီဒိုင်းဘင်အာလီကိုဖျောက်ချခဲ့တဲ့ခုနှစ်နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်တဲ့မနေ့တနင်္ဂနွေနေ့ကမြို့တော်ထဲကရက်ွက်တစ်ခုမှာတော့ကြောက်တုံးနေနဲ့ပြစ်ပေါက်ကြတဲ့ဒါဇင်နဲ့ချီတဲ့လူငယ်တွေကိုရဲတွေကမျက်ရည်ရုပ်ဘုံနဲ့ပြစ်ခတ်ဖြိုခွဲခဲ့ပါတယ်။နိုင်ငံရဲ့လူမှုရေးစီးပွားရေးကိစ္စတွေအပေါ်မချေနှက်ချက်ကြောင့်မြို့တော်တူးနဲ့အပါအဝင်နိုင်ငံတော်မှပြီးခဲ့တဲ့သတင်းပတ်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာဖြစ်ပြီးအကြမ်းဖက်မှုတွေလည်းဖြစ်ခဲ့ပါတယ်။ဟေတီအယ်ဆာဗီရိုနဲ့အာဖရိကကရွှေ့ပြောင်းဝင်ရောက်လာသူတွေကိုညစ်ပတ်ဆုတ်ပြတ်နေတဲ့နိုင်ငံတွေကနေလာသူတွေအဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုခဲ့ကြောင်းသတင်းတွေထွက်ပေါ်လာပြီး၃ရက်အကြာမှာတော့အမေရိကန်သမ္မတကသူဟာလူမျိုးရေးခွဲခြားသူမဟုတ်ဘူးဆိုပြီးမနေ့တနင်္ဂနွေနေ့ကညင်းဆိုခဲ့ပါတယ်။ဖလော်ရီဒါပြည်နယ်ကသမ္မတပိုင်နယ်မားအီလာကိုအပန်းဖြေအင်ယာမှာသတင်းတော်တဦးရဲ့မေးခွန်းကိုဖြေကြားခဲ့တာမှာတော့ခမရတွေးဆုံမေးမြန်းခဲ့သမျှအထဲမှာကျွန်တော်ဟာလူမျိုးရေးခွဲခြားမှုမရှိဆုံးသူတဦးဖြစ်တယ်လို့သမ္မတကပြောဆိုခဲ့ပါတယ်။
တတိယအချင်းချုပ်ကမှတင်ပြထိုက်ကကြေညာပေးကြတာပါဒီညနေအတွက်စီစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20 အထိလိုင်းဒိုမီတာ 19kHz 16653ညလိုင်းဒိုမီတာ 25kHz 11803ညလိုင်းဒိုမီတာ 32kHz 9335တို့ကနေတည်းထုတ်လွှင့်ပေးသွားအောင်ပါဒေါက်တာရှင်များနဲ့ကမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလောင်းပါ
This program has come to you from the Voice of America, Washington.